အခုရပိုင်လူတွေအတော်လေးစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရန်ကုန်နေပြီးတော့အမြန်လမ်းမိုင်းတိုင်၃လမ်းဘေးဝဲရတစ်ဖက်တစ်ချက်ကထောင်နဲ့ချီရှိတဲ့ကျူးကျော်တဲတွေကိုဖြိုဖျက်နေတဲ့ကိစ္စပါလေကူးမျိုးနယ်ထဲမှာရှိတဲ့အဲ့ဒီကျူးကျော်တွေမှာအင်ဂျီပေါင်း8000 8000မကရှိမယ်လို့ခန့်မှန်းထားကြပါတယ်ဇိုလာ၁၂ရက်နေ့ကစလို့အဲ့ဒီကျူးကျော်တဲတွေကိုမျိုးပြနဲ့အင်ယာဖွံ့ဖြိုးရေးဦးစီးဌာနကဦးဆောင်ပြီးနေ့စဉ်ရက်ဆက်ဖြိုဖျက်နေတာမှာဇိုလာ15ရက်နေ့အထိအင်ဂျီ2000လောက်ဖျက်ဆီးပြီးပြီလို့သိရပါတယ်ရဲနဲ့အလုသမိုင်းအင်အား1000ဝန်းကျင်အသုံးပြုပြီးနေ့စဉ်ရက်ဆက်ဖြိုဖျက်နေတော့အဲ့ဒီဧရိယာကကျူးကျော်တဲတွေအားလုံးဖြိုဖျက်ပြီးဖို့ဆိုရင်အနည်းဆုံးနှစ်ပတ်ဝန်းကျင်လောက်ကြာမြင့်နိုင်ပါတယ်ဒီနေရာမှာမေးစရာမေးဖို့နဲ့တတိကြီးပေါ်လာပါတယ်အစိုးရကတရားဝင်ခွင့်ပြုတာမျိုးမဟုတ်ပဲအဲ့ဒီနေရာမှာအဲ့လောက်များတဲ့ကျူးကျော်တွေဘာကြောင့်ပေါ်လာတာပါလဲဒီပြဿနာကိုစောစောမဖြေရှင်းပဲဘာကြောင့်ကာလအကြာကြီးပြစ်ထားပြီးအခုမှထရှင်းရတာလဲလေးသိန်းကျော်ရေတွဲရှိတဲ့ရန်ကုန်ကကျူးပြဿနာကိုဖြေရှင်းမဲ့ဆိုပြီးတိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကြွေးကြော်ထားတာကရောတကယ်ဖြစ်နိုင်ပါမလားဆိုတာတွေပဲဖြစ်ပါတယ်။ကုရပအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်။တကယ်တော့ရန်ကုန်ဧရိယာမှာကြွေးကြော်တွေအများကြီးရှိပါတယ်။အခုပြဿနာဖြစ်တဲ့နေရာမျိုးကတော့တစုတစည်းတဲ့တွေ့ရလေးရှိတဲ့ကျူးတွေပါ။အခြားရက်ွက်တွေထဲမှာမြေရထားတန်လန်းနဘေးတွေမှာဌာနဆိုင်ရာမြေတွေပေါ်မှာဟိုတဲဒီတဲဟိုတလုံးဒီတလုံးဟိုတစုဒီတစုကျူးကျော်နေထိုင်တာမျိုးကလည်းအများကြီးရှိနေပါတယ်။အဓိကပြဿနာကတော့အဲ့ဒီလိုကျူးကျော်တာကိုဘယ်သူကမှတာဝန်ယူတားဆီးတာမျိုးမရှိတဲ့ကိစ္စပါ။ဆိုင်ထဲလိုထင်ရတဲ့စီပင်လိုရက်ွက်နဲ့ကျင်းရွာအုပ်ချုပ်ရေးမှုလူမျိုးကလည်းကိုယ်နဲ့မဆိုင်တယ်လို့ဖာတိဖာတာနေနေကြတာကများပါတယ်။တကယ်တကယ်သွားပြီးဖြည့်ရှင်းရင်လည်းချီးမွမ်းခံရမှလည်းမဟုတ်၊ဝေရမှလည်းမဟုတ်ကျူးကျော်သူတွေကရန်ပြည့်ရင်တောင်ခံရနိုင်တဲ့အနေအထားအောက်မှာဘသူကမှသွားပြီးဟန်တာမနေကြပါဘူးဒီလိုနဲ့ရန်ကုန်မှာကျူးတွေတစ်နေ့တစ်ခြားများလာတာဒီကနေ့အထိပါပဲဒါဆိုရင်ဘာကြောင့်အခုလဲကူးမိုင်တိုင်၃ဧရိယာကကျူးတွေကိုရှင်းရတယ်ဆိုတာပါဒီဧရိယာမှာ Alliance Star ကုမ္ပဏီကစီမံကိန်းတစ်ခုအကောင့်ထဲပေါ်စရာရှိလို့ကင်တင်ကြတာဖြစ်ပါတယ်ကျူးတွေကိုဖြုတ်ဖြုတ်ရတာကလည်းလွယ်တဲ့ကိစ္စတော့မဟုတ်ပါဘူးရဲတွေကလုံခြုံရေးလောက်ပဲယူပေးတာပါလုံအောင်ပေးနေရွာသားတွေတရက်ကြံ့ွေ8000တပေါင်းတော့ပေးပြီးငားရံလုတ်ကန်ကြရတာမျိုးပါလုံအောင်ပေး900လောက်သုံးနေဆိုရင်ပဲတရက်ကြံ့ွေ350ကျော်သုံးပြီးကျူးတွေကိုဖျက်ရတဲ့သဘောပါဒါမျိုးအစိုးရဘတ်ဂျက်ထဲမှာမရှိသလိုသုံးရအလေးထားလည်းမရှိပါဘူးစီမံကိန်းအကောင့်ထဲထွက်မဲ့ကုမ္ပဏီကပဲစိုက်ထုတ်သုံးဆွဲတယ်ဆိုတဲ့သဘောပါဒီပြဿနာကိုကြည့်ရင်ရန်ကုန်မှာဘာကြောင့်ကျူးတွေများလာတယ်လဲဒီပြဿနာကိုဘာကြောင့်မကင်ကြွယ်ကြတယ်လဲဆိုတာအဖြေသိနိုင်ပါတယ
်အခုလဲကူကထောင်နဲ့ချီတဲ့ကျူးတွေပြဿနာအဆောက်ကိုကောက်ရရင်အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့ KUKNLPC လို့ခေါ်တဲ့ငြိမ်းချမ်းရေးကောင်စီကနေအစပြုရမှာပါလူတို့ကသူတို့ကိုသူတို့ငြိမ်းချမ်းရေးကောင်စီအဖွဲ့ကတာဝန်ရှိသူပါလို့ပြောအဲ့ဒီနေရာမှာမြို့ကွက်စ်ဖော်ထုတ်ဖို့အစိုးရကသူတို့ကိုခွင့်ပြုထားတယ်ဆိုပြီးခတ်တည်တည်နဲ့မြို့ကွက်တွေတိုင်းမြို့ကွက်ရိုက်ယုံကနေဖွင့်ပြီးအပီအပြင်းရောင်းစားနေကြတာပါအစိုးရဘက်ဆိုရင်လမ်းတွေအတွက်ဘူလိုဇာနဲ့မြေထိုးတာတချို့နေရာတွေမှာဟန်ပြဓာတ်မိတိုင်းတွေစိုက်ပြတာစီမံကိန်းရုံးဆိုပြီးဖွင့်ပြတာဆိုင်းဘုတ်တွေထောင်တာအဲ့လောက်ထိလုပ်ပြခဲ့တာဖြစ်ပါတယ်အဲ့ဒီထဲမှာတကယ်မသိနားမလဲနေစရာမရှိလို့ကိုရှိတာလေးချစ်ချုပ်စုဆောင်းဝယ်ယူခဲ့တဲ့ပြည်သူတွေပါသလိုမြေတကွက်သိန်း30 30သိတ်ဈေးမကြီးခင်ရင်းလားရှုံးလဲပြဿနာမရှိတကယ်လားအာမခံချက်ရှိတဲ့မြေကွက်တွေဖြစ်လာရင်အတော့ကိုမျက်မှောက်ပဲဆိုပြီးဝယ်ယူစုဆောင်သူတွေလည်းရှိခဲ့ကြပါတယ်။နောက်ဆုံးတော့တယောက်နဲ့တယောက်အဆင်ပြေလက်လွယ်ရောင်းချပြီးအထိဖြစ်ခဲ့ကြတာပါ။ဘလို့ပဲဖြစ်ဖြစ်နောက်ဆုံးအစိုးရကအဲ့လိုကျူးတွေကိုဖျက်သိမ်းတဲ့အခါမြေကွက်တွေကိုလက်ဝယ်ပိုင်မိသူတွေပဲဆုံးရှုံးကြရတာဖြစ်ပါတယ်
။ကျူးတွေနဲ့ပတ်သက်ရင်ပြီးခဲ့တဲ့2016ခုနှစ်မေလ26ရက်နေ့တုန်းကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောခဲ့တဲ့နှစ်ချက်စကားအတော်ကြီးရဲ့ရိုက်ခဲ့ပါတယ်။သူပြောခဲ့တာကတကယ်နေစရာမရှိလို့ကျူးကျော်နေကြသူတွေကိုစနစ်တကျဆင်းရဲကောက်ပြီးမှတ်တမ်းတင်ထားမယ်။အဲ့ဒီလူတွေကိုနေစရာအလုတ်ကန်အစိုးရကဖန်ပြီးပေးမယ်။တကယ်ကျူးကျော်မဟုတ်ပဲဟိုနေရာလိုက်နေရဦး၊ဒီနေရာလိုက်နေရဦး၊လုံနေတဲ့သူတွေကိုတော့ဖော်ထုတ်အရေးယူပါမယ်ဆိုတဲ့စကားပါ။အဲ့ဒီနောက်ပိုင်းကျူးကျော်ဆင်းရဲကောက်ယူတာဒီဂျစ်တယ်တပ်တည်ကန်တပ်ပြားတွေလုပ်ပေးတာစတာတွေအကောင့်ထဲပေါ်ပါလေ။စီအရကျူးကျော်၄သိန်းကျော်ရှိတယ်ဆိုပေမဲ့စစ်စစ်ပေါက်ပေါက်ကောင်းရင်အဲ့ဒီထက်အများကြီးပိုမှာပြီးသွားပါတယ်ဝီကြီးချုပ်ကအဲ့ဒီမှတ်ချက်စကားပြောပြီးနောက်ပိုင်းကျူးတွေပိုများလာတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ် When she said Ujo Mintin Piorete, Juvigu, Nizian, a look like Penny Binis, Sure Chapavare, the girl, Mimanangama, a look like Lu Anira, Jujo Rimam Hobau, Banachi, Nangan Dari, Tibatra Yaya, a look like Jara, Pakalu, Kanilu, Jose Mori, Shilo Quatima, Tainachi, Dwabi, a Banachi, a look like Jara Guji, a look like Lu Ache, Balak Jima the Lee, Kamanai. ဒီကြားရဲ့ကျူးတွေကိုအစိုးရကအလုပ်ပေးမယ်ဆိုတော့ဘယ်သူမှမဆိုကျူးချစ်ခြင်းစိတ်ပေါက်သွားမှာအသေးချပါပဲဒီတဲ့ပေါ်တဲ့ဂရိစကားကတော့နေစရာစီစဉ်ပေးမယ်ဆိုတာပါတကယ်တော့မြန်မာနိုင်ငံမှာတလကြံ့ဝင်9သိန်း10သိန်းဝင်ငွေရှိတဲ့လူလက်တန်းစားအောက်လွှာမိသားစုတွေတောင်အိမ်ပိုင်ရပိုင်နေစရာရှိကြတာမဟုတ်ပါဘူးအဲ့ဒီလိုလူတွေတောင်လန်လန်မမီသေးတဲ့အနေအထားမျိုးမှာနေစရာဖန်ပြီးပေးမယ်
စီဝါရေးချဆင်းခြင်းအလောက်ကန်ရှားပါခြင်းပြည်သူလူဆင်းရဲခြင်းကနေပေါက်ဖွားလာတဲ့နောက်ဆက်တွဲပြဿနာတစ်ခုပါကျူးပြဿနာသူကြီးပဲဖြစ်ရှင်းလို့ဘလို့မှပြည်နယ်နိုင်ငံမရှိပါဘူးတိုင်းပြည်စီဝါရေးကောင်းအောင်လုပ်ဖို့အလောက်ကန်အခွင့်အလမ်းပေါ်များအောင်ဖန်တီးပေးဖို့ပြည်သူတွေဝင်ငွေကောင်းလာပြီးနေထိုင်စရာအင်ကန်းပိုင်ဆိုင်နိုင်တဲ့အနေအထားရအောင်စီမံပေးဖို့စတာတွေအရင်လုပ်ရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်